စီမံကိန်းတချို့အပေါ်မှာဆန္ဒပြကောင်းကွက်မှုတွေကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူ၁၀ယောက်ထက်မနည်းအခုရပိုင်းတွင်ဖမ်းဆီးခံခဲ့ရတယ်လို့လူ့အခွင့်အရေးဖွဲ့တွေကပြောပါတယ်။အဲ့ဒီဖမ်းဆီးတာတွေကိုကြည့်ရင်တရားရေးပိုင်းကိုအုပ်ချုပ်ရေးပိုင်းကဝန်ရောက်ဆွတ်ဖက်ဖို့ကြိုးစားနေတဲ့အရေးအကြောင်းတွေတွေ့ရတယ်လို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေကပြောကြပါတယ်။ဒီအကြောင်းကိုစုံစမ်းပြီးမြန်ထားတဲ့ကိုသားညွန့်ဦးကဆက်ပြောပြပါမယ်ခင်ဗျာ။
မန္တလေးတိုင်းရမဲသင်းမြို့နယ်အတွင်းကမိုးထီမိုးမီရွှေရင်းနဲ့ဒီစကိုင်းတိုင်းမိုးရွာအနီးကလေဘရောင်းတောင်ကျင်းဒီစီမံကိန်းတွေကိုစန့်ကျင်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူအ ਨੇ ဆုံး၁၀ဦးဖမ်းဆီးခံထားရတာကြောင့်နိုင်ငံရဲ့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြခွင့်အပေါ်မှာလူခွင့်အဖွဲ့အစည်းတွေကအာဏာဝင်တွေကိုပြန်လည်ဝေဖန်မေးခွန်းထုတ်လာကြပါတယ်။ဖမ်းဆီးခံသူတွေဟာခွင့်ပြုချက်မရဘဲနဲ့ဆန္ဒပြမှုနဲ့ဖမ်းဆီးခံရတာဖြစ်ပေမဲ့ဒီနောက်ကွယ်မှာအုပ်ချုပ်ရေးအာဏာဝင်တွေဘက်ကတရားရေးအပေါ်မှာဝင်ရောက်ဆွတ်ဖက်တဲ့လက္ခဏာတွေတွေ့ရတယ်လို့အေရှာစီအရှလူခွင့်ရေးကော်မရှင်ကထုတ်ပြန်ပါတယ်။တစ်ဖက်မှာလည်းဒီနိုင်ငံတည်းဆန္ဒထုတ်ဖော်ခွင့်ရဖို့တင်ပြကြရမှာလဲအခြေအနေအများစုမှာခွင့်ပြုချက်မရဘဲဖြစ်နေတာကိုလည်းအရှလူခွင့်ရေးအဖွဲ့ကမြန်မာရှိနေဦးမင်းလင်ဦးကထောက်ပြပါတယ
်။ခွင့်ပြုချက်ရဖို့ဆိုတဲ့နေရာမှာခွင့်မပြုတဲ့ကိစ္စတွေကတော်တော်များများရှိပါတယ်။ဒါကြောင့်ခွင့်ပြုချက်တင်တယ်ရရမရရကြကြွားလှုပ်ရှားတဲ့လူငယ်တွေအနေနဲ့လှည့်လည်ဆန္ဒပြကြတယ်။ဒီအပေါ်မှာဒီစီတန်းလေးလေချင်းဆိုင်ရာပုံမှန်နဲ့အရေးယူတယ်အဲ့တော့ပုံမှန်ဆက်ရှင်နဲ့အရေးယူတာကိုကျွန်တော်တို့ဘာမှထွေထူးထူးမပြောလို့ပါဘူးသို့တော်လည်းပဲအဲ့ဒီလိုအရေးယူတဲ့အပြင်ကိုဒီမလိမ့်တပတ်နဲ့မင်းတို့ဒီပုံမှန်ဆက်ရှင်နဲ့အရေးယူမှာဖြစ်တဲ့အတွက်လာပြီးတော့ရှင်းလင်းမှာဆိုပြီးတော့ခေါ်ယူတယ်ရိုးသားစွာရဲစခန်းပြောတဲ့စကားကိုယုံကြည်တဲ့အတွက်လာရောက်ရှင်းလင်းမှုရဲစခန်းရောက်တဲ့အခါကျတော့မှဖမ်းဆီးပြီးတော့ကောပြည်မှုဆိုင်ရာပုံမှန်905ခကွေးနဲ့တက်ပြီးတော့တရားစွဲဆိုတဲ့ဥစ္စာတွေကလုံးဝကိုမလုံသိတဲ့ကိစ္စဖြစ်တယ်။ဒါတွေကပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကြောင့်တော့လည်းကောင်းအုပ်ချုပ်ရေးအာဏာပိုင်တွေရဲ့ညွှန်ကြားချက်ကြောင့်တော့လည်းကောင်းဒီရဲစခန်းကနေပြီးတော့လိုက်နာဆောင်ရွက်နေတယ်လို့ကျွန်တော်တို့သိရတယ်။ဒါတွေကကျွန်တော်တို့လွတ်လပ်တဲ့တရားစီရင်ရေးမှာအုပ်ချုပ်ရေးကတိတိလင်းလင်းဝင်ရောက်ဆက်ဖြတ်တဲ့ကိစ္စတွေဖြစ်တာမို့ကျွန်တော်တို့အေးရှာစီအနေနဲ့ပြန်နှံ့စွာရှုံချတယ်
ကိုမင်းလုံကပြောတဲ့ဒီပုံမှန်95ခခွေးဆိုတာဘာလဲခင်ဗျ
နိုင်ငံတော်အကြီးညိုပြည့်စုံမှုပေါ့စီတန်းလဲလဲမှုဥပဒေပုံမှန်နဲ့အရေးယူထားတယ်အဲ့တော့အဲ့ဒီပုံမှန်ကအမခံပြရမယ့်ပုံမှန်ဖြစ်တယ်အဲ့တော့ဒီလူတွေကိုအပြင်မှာဆက်မထားခြင်းတဲ့အခါကျတော့အစိုးရပြောသလိုမျိုးပြည်မှုဆိုင်ရာဥပဒေပုံမှန်95ခခွေးနဲ့ဖန်ဆီးပြီးတော့အရေးယူထားတယ်95ခခွေးကတော့ကျွန်တော်တို့အမခံပြလို့မရဘူးဒါကြောင့်ဒီလူတွေကအမှုကိုဆက်လက်ရင်ဆိုင်ပြီးတော့ဖြေရှင်းရမှာဖြစ်တယ
်။ကိုမင်းလင်ဦးတော်ခုနပြောသလိုတရားရုံးကနေပြီးတော့အခုလိုလုပ်တဲ့ကိစ္စတွေမှာတစ်ဖက်ကအုပ်ချုပ်ရေးဘက်ကဝင်ရောက်ဆွတ်ဖက်နေရတယ်ဆိုတဲ့အထောက်အထားကဘယ်လိုကြောင့်ပြောနိုင်တာ
လဲ။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီဥစ္စာကပြည်ထောင်စုဝန်ကြီးဌာနရဲ့နှစ်မြင့်ဆောင်89ညွှန်ကြားလွှာရပုံမှန်144ထုတ်တဲ့ကိစ္စရတည်လက်ဗရောင်းတောင်မှာဖြစ်တယ်။နောက်ပြီးတော့တခါဒီမြို့ထဲမှာစီတန်းလေးလေးရင်ဆိုင်ရကိစ္စရတည်နဲ့ပတ်သက်လို့အဓိကကတော့မြန်မာနိုင်ငံရဲတပ်ဖွဲ့နေပဲဆိုင်ပါတယ်အဲ့တော့အဲ့ဒီကိစ္စရတယ်မှာရဲတပ်ဖွဲ့ကလည်းပြည်ထောင်ဝင်ကြီးဌာနရဲ့လက်အောက်ဖြစ်တယ်ဒါကြောင့်ရဲတပ်ဖွဲ့ကနေပြီးတော့ဒီလိုမျိုးကိစ္စရတယ်ခွင့်ပြုသင့်မပြုသင့်အရေးယူသင့်မယူသင့်ဆိုတာပြည်ထောင်ဝင်ကြီးရဲ့ခွင့်ပြုချက်ရမှသာသူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်တာဖြစ်တယ်ဒါတွေကြောင့်ကျွန်တော်တို့ကအုပ်ချုပ်ရေးကကျွန်တော်တို့တရားစီရင်ရေးဘက်ကိုလွှမ်းမိုးဖို့အတွက်ကြိုးစားလာတယ်အားပြုလာတယ်ဒါတွေကလုံးဝမဖြစ်သင့်တဲ့ကဏ္ဍဖြစ်တယ်ဆိုတာကိုပြောတာဖြစ်တယ
်အခုလိုမျိုးဆန္ဒထုတ်ဖော်ပြသမှုတွေကြောင့်ဗကစားအဖွဲ့ဝင်ချို့လဲဖောင်းရံထုတ်ခံထားပြီးတော့ထွက်ပြေးတင်းရှောင်နေကြရတယ်လို့ဒီဗကစားများအဖွဲ့ချုပ်ထွေတွင်းမှုမဖြူဖြူအောင်ကပြောပါတယ်
ဆိုတော့ညလုံးကအဲကိုသီဟောင်းဝင်းတင်ရဲ့အိမ်ကိုလာပြီးတော့ဖောင်းရံထုတ်ကြောင်းလာပြောရတယ်တဲ့နောက်ကိုမင်းသွေးတည့်ရောပေါ့နော်
ကိုသီဟောင်းဝင်းတင်ကိုလာပြီးတော့သူတို့ဖန်းနာဖမ်းမိထုတ်ထားရဆိုတာဘယ်ကလာပြောရလဲ SP ကပြောရလား
ဟိုရဲစခန်းပေါ့နော်ရဲစခန်းကသူ့ကြောက်တရားရဲစခန်းနဲ့အနောက်ပိုင်းခိုင်နဲ့သူဖန်ဝရန်ရှိတယ်သူတို့ကဖန်ဝရန်ရှိတယ်ဖန်လို့ရပြီဆိုတဲ့အချိန်မျိုးပြောတယ်အဓိကကတော့ဆန္ဒဘယ်လိုကောင်းလဲကြိုသူတို့ကြိုတင်ပြီးတော့ဟိုတင်ပြခြင်းမရှိဘဲနဲ့ဆန္ဒထုတ်ဖို့လို့ပေါ့နော်အဲ့ဒီအတွက်ကြောင့်ပေါ့
အဲစုစုပေါင်းဘယ်နည်းအောင်အဲ့လိုဖန်ဝရီထုတ်ထားရကြလဲညီမအ
ဲစုစုပေါင်းကတော့ဟိုဟာ10ယောက်လောက်ကြားရကိုအချိန်မဲ့ဖန်မိထုတ်တာအဲ့မှာ6ယောက်ကတော့ဖန်ခံလိုက်ရပြီအခုအင်းစိန်ဆောင်ရောက်နေရပါ
မိုးတိမိုးမီရှင်ရင်ဆန္ဒပြသူ9ဦးကိုတော့တောင်ငူထောင်မှာဖန်စီထိန်းသိမ်းထားတယ်လို့သိရပြီးတော့လေဘရောင်းတောင်စီမံကိန်းဆန္ဒပြသူတက်ကြွလှူရှားသူ6ဦးကိုတော့ရန်ကုန်အင်းစိန်ထောင်မှာထိန်းသိမ်းထားတယ်လို့သိရပါပါတယ်ခင်ဗျာ